တည်တယ်သူပြောပြပေးတာ
ဒီဘင်းလီပြဿနာအခု ICG မှာဆုံးဖြတ်တဲ့အခါမှာကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်ပြီးတော့ဒီဘုံကြီးစိုးစိုးဝါးကြာဆင်းနေတယ်ဆိုတဲ့အမြင်ကလည်းကျွန်တော်ဘက်ကအားနည်းချက်တရှိလို့ပဲဖြစ်ပါတယ်ဒီဘင်းလီပြဿနာပတ်သက်တော့ပထမတစ်ချက်ကပါလဲဆိုတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုရှိရဘူးဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ကိစ္စကအတော်လေးကြီးကြီးပါတယ်အခု ICG မှာတင်တဲ့ကမ္ဘာကတင်ပြတယ်ဆိုတော့ကမ္ဘာအချက်လက်တွေတင်ပြတာမဟုတ်ကုလသမဂ္ဂအချက်လက်ရှာဖွေရင်းမရှင်းရဲ့အချက်လက်တွေကြီးပါပဲအဲ့တော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ဟာဒီကုလသမဂ္ဂအချက်လက်ရှာဖွေရေးမရှင်းကတင်ပြလိုက်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဘယ်ချက်တွေကတော့မှားယူနေဘယ်ချက်တွေကတော့မှန်နေဘယ်ချက်ကမှားယူနေဆိုတော့တုံ့ပြန်မှုကျွန်တော်အားနည်းတယ်ကျွန်တော်နိုင်ငံရေးဝန်ကြီးဌာနရောပြည်ထောင်ဝန်ကြီးဌာနရောဒါနဲ့ပြတ်သက်ပြီးတော့ချက်လက်ချက်ချက်တုံ့ပြန်နိုင်စွာမရှိဘူးအစိုးရအနေနဲ့ပေါ့နော်တုံ့ပြန်နိုင်စွာမရှိဘူးဒီအကြောင်းဒီဘင်းဒီပြဿနာနဲ့ပတ်သက်ပုံလေးချဆင်းတာအကြောင်းချက်တစ်ချက်ဖြစ်တယ်ဒုတိယချက်ချက်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြဿနာဖြစ်ပွားစဉ်ကာလမှာဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ကျွန်တော်အရင်ထိတ်ချုပ်တာသတင်းလွတ်လပ်လိုက်ဒီယူခွင့်မရှိဘူးပေါ့ယူခွင့်မရှိတဲ့အခါမှာတစ်ဖက်သက်သတင်းနေနေပဲကျွန်တော်ကဒီနိုင်ငံကမီဒီယာတွေမှာပြည်ပြန့်ဖြစ်သွားလိုက်နိုင်ငံကပုံရိပ်ကိုပို့ချဆင်းနေတာအဲ့တော့ကျွန်တော်တို့အနေနဲ့ဒီ ICG ကပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်ဒီပုံရိပ်ချဆင်းတဲ့ဒီပြဿနာကိုကျွန်တော်အစိုးရအနေနဲ့ကိုင်တော့ဖြေရှင်းဖို့လိုအပ်မယ်လို့ထင်ပါတယ
်အမတ်ကြီးပေါ့နော်စကော့တ်မာရှယ်ကသူပြောသွားပါတယ်ဒီနိုင်ငံကပုံရိပ်ဒီလိုမျိုးဟိုချဆင်းတဲ့သဘောပေါ့နော်ဒီ ICG မှာဒီပြဿနာတွေနဲ့နောက်ဆက်တွဲရန်ဆိုင်နေရတာဟာဒီသတင်းမီဒီယာတွေကိုဒီနယ်မြေတွေကိုအခင်းဖြစ်ပေါ်နေတဲ့နယ်မြေကိုပြေးမသွားတာကြောင့်လို့ပြောပါတယ်။ဆိုတော့ဒီလိုမျိုးပေါ့နော်။ဟိုအများကလည်းဒီလိုမြင်ပါတယ်။ဟိုဆရာဦးမမောဆိုးပြောသလိုလည်းဒီကပြက်ပုံရိပ်ကဆိုးရတဲ့ပြဿနာဒါရဲအကြောင်းရင်းလို့ပြောပါတယ်။ဒီသတင်းစာဆရာကြောက်နေနဲ့ဥစီတော်မြေကိုဘယ်လိုမြင်ပါလဲပြောပြပေးပါ
။အရင်ကအကြောင်းတရားကတော့ပုံရိပ်ကောင်းမှုဆိုရင်လုပ်ရက်တွေကိုကောင်းမှုတော့လိုတယ်။ဒီမစ္စတာအတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့တခြားလုံးပေါ့နော်ဒါပြဿနာတွေဟိုရှိလာခဲ့တယ်ရှိလာတဲ့ခါကျတော့အဲ့ဒီအခါမှာအာဏာပိုင်တွေကဘလို့ကင်တွယ်သလဲပေါ့အဲ့ဒီဥစ္စာကိုတစ်ခါပြန်ကြည့်လိုက်ရင်လေအစိုးရဆိုတဲ့ဥစ္စာပေါ့အခုဒီပြည်သူလူကရွေးကောက်တင်မြှောက်တဲ့အစိုးရကဒီ2016သူတက်လာတဲ့အချိန်အထိအဲ့ဒီဒေသမှာသူတို့အနေနဲ့ဘာမှကင်တွယ်စရာအကြောင်းသိမရှိခဲ့ဘူးအဓိကကင်တွယ်နေတာကတော့လုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ပဲလုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ဆိုတော့အုပ်ချုပ်ရေးဘိုင်းကလည်းတကယ်တော့တတ်မတော်ကကင်ထားတာပဲအဲသူတို့တွေရဲ့ကင်တွယ်ပုံပေါ်မှာမူတည်ပြီးတော့မှပုံရိပ်ဆိုးခြင်းကောင်းခြင်းဆိုတဲ့ဥစ္စာကဒါဖြစ်တာဒါပထမအရေးကြီးဆုံးအချက်ပဲအဲ့တော့ဒီမှာပုံရိပ်ကဟိုကောင်းကောင်းမွန်မွန်ပေါ့နော်ကင်တွေထားတာမရှိဘူးဆိုရင်တော့ပုံရိပ်အပြင်မှာကောင်းမှာမဟုတ်ဘူးတစ်ချက်ကတော့နှစ်ချက်ကတော့ခြေကားမှုတွေရှိလာရင်ပိုဆိုးမှာပဲအဲ့တော့ဟိုကျွန်တော်သုံးသပ်လို့ရသလောက်ဆိုရင်တော့ဟုတ်တယ်အဲ့ဒီလိုပေါ့ကင်တွေတဲ့ဥစ္စာတွေအမှားယူနေတချို့ဟာတွေဆိုဘယ်လိုမှညင်လို့မရတာဥပမာအဲဥစ္စာပေါ့နော်အကြမ်းဖက်မှုတို့ပြန်နှိမ်နင်းတယ်တက်ကနှိမ်နင်းတယ်နှိမ်နင်းတဲ့ခါကျတော့စင်းစရားတွေတက်ကထုတ်ပြန်တဲ့စင်းစရားကိုပဲကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့ငါရဲ့အတွင်းမှာလူ390လောက်တည်ဆုံးတယ်လို့သူတို့စီးရင်ထုတ်ပြန်ထားတယ်။နဲတဲ့ရေအတွက်မဟုတ်ဘူး။အဲ့တော့ငါရက်ကိုအဲ့ဒီ390ကျော်ဆိုတဲ့ခါကျတော့ဟိုအများကြီးသိတယ်။တရက်ကိုဆိုရင်အဲ့ဒီ90 80လောက်အဲ့လိုတည်နေတယ်ဆိုတဲ့သဘောပေါ့နော်။အဲ့ဒါတွေလည်းတွေ့တယ်။အဲ့ပြီးတော့မှနောက်ဒီရွာတွေမိလောင်တဲ့ကိစ္စဒါလည်းဖုံးလို့ဖိလို့ရတဲ့ကိစ္စမျိုးတွေမဟုတ်ဘူး။အဲ့ဒီဥစ္စာတွေကတကယ်ဟိုအခြေခံပြဿနာတွေ။အဲ့ဒီပုံရိပ်အဲ့ဒီဥစ္စာတွေမကောင်းမဲနဲ့ပုံရိပ်အကောင်းကိုကျွန်တော်တို့သွားမျှော်လင့်လို့မရဘူးတစ်ချက်က။နောက်ဒုတိယတစ်ချက်ကတော့ဟုတ်တယ်။အဲ့ဒီဟိုဥစ္စာဗာလဲခုနကတော့ story တွေပေါ့နော်ပို့ပြီးတော့ check ကပြောဆိုမှုတွေကျွန်တော်အဲ့ဒီနောက်ပိုင်းမှာဆိုရင်3ချိန်လောက်ကျွန်တော်ရောက်သွားတယ်ရောက်သွားတော့ကျွန်တော်အဲ့ဒီက Muslim ဒေသခံတွေနဲ့လည်းကျွန်တော်တို့တွေ့တာတွေရှိတယ်တွေ့ရှိတဲ့ခါကျတော့အခုဟို Bangladesh နေဇာဘက်ကိုရောက်မသွားခင်အဲ့ဒီအချိန်လောက်ကလေးက check ကပြောဆိုမှုတွေအများကြီးကျွန်တော်သတင်းတောက်တွေကိုတွေ့ခဲ့တယ်ဒီနှစ်ခုလည်းရှိတယ်ရှိတော့အဲ့ဒါတွေကိုခြုံငုံပြီးတော့မှဟိုပြောမယ်ဆိုလို့ရှိရဲ့အဲခုနကတော့ကိုမောင်ဆူပြောတာလည်းမှန်တယ်တည်င်းရယူခွင့်နေပါလေအကုန်လုံးဟိုဖွင့်ပေးဖို့လိုသလိုမျိုးအရေးကြီးတာကတော့ပုံရိပ်ကောင်းဖို့ဆိုကင်တွယ်တာကောင်းကောင်းမွန်မွန်ပေါ့နော်ဒါကင်တွယ်ဖို့လိုတယ်လူခွင့်ရေးစံချိန်စံညိုးနေတဲ့ပေးချာဟိုတတ်နိုင်သလောက်စောင့်ထိန်ဖို့လိုတယ်အဲပြီးတဲ့ခါကျရင်တော့ကိုကဒီလိုကောင်းကောင်းမွန်ကင်တွယ်ပြီဆိုရင်တော့တည်င်းတောက်တွေပါလေဝင်ခွင့်ပေးတာတွေခုနကတော့လိုတည်င်းစီစင်းမှုတွေကိုပေးပြီးတော့မှဟိုဟာဖြစ်တာတွေအဲ့ဒါတွေလုတ်ပေးလိုက်မယ်ဆိုရင်ခုနကတော့ဟိုပြောသလိုပေါ့ပုံရိပ်ဆိုးတယ်ဆိုတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးပေါ့အဲ့ဒီနီးနဲ့ပဲပြန်လုံလို့ရမယ်လို့ထင်ပါတယ်
ဒါနဲ့ပတ်သက်ပြီးတော့ဆရာဦးမောင်မောင်ဆိုပြောပြပေးပါအခုဆောစောကလည်းဆရာပြောတော့ဒီအချက်လက်ရှာဖွေဖွဲ့တွေဒီနေရာတွေမှာပုံရိပ်ဆိုးတွေကရှိနေတဲ့ဟိုဟိုပေါ့နော်အဲ့ဒါမြင်းနေရတော့ဒါတွေရဲ့တက်ရောက်မှုနဲ့ဒါတွေဟိုပေါ့နော်ဟိုပြေလျောင်လို့ပေါ့နော်ဘာတွေလုတ်တယ်လဲဆိုဆရာနည်းနည်းပြောပြပေးပါ
လုံးလုံးစေ ICG မှာလွှမ်းမိုးနေကြတော့ဒီကုလသမဂ္ဂအချက်လက်မရှင်ရဲ့ဒီခုနဆရာမပြောတဲ့လူခွင့်ရဲ့ commission ရဲ့ဒီအစင်ခံစားတွေကလွှမ်းမိုးနာပါအဲ့တော့ကျွန်တော်တို့တုံ့ပြန်နိုင်လာတော့အခုဘဝပြီးစုအဖွဲ့စရာ ICO ကြီးပေါ့နော်လွှမ်းလိုက်တဲ့စုံစမ်းရေး commission ဒီလူရဲစုံကြမ်းရေးကွန်ရှင်အစဉ်ခံစားကိုဘယ်လောက်ထိကျွန်တော်တို့ကဆောင်ရွက်နိုင်တယ်လဲဆိုတာပါပဲဆိုတော့လုံးလုံးစံမှာအရေးကြီးတာကတော့ဒီဒါနေနဲ့ပတ်သက်ပြီးရေးယူဆောင်ရွက်မယ်ဆိုရင်တကယ်တောင်းရှိရတတ်မလို့ကျွန်တော်တို့ရဲ့အခြေခံဥပဒေကတတ်မလို့မှာဒါနေနဲ့ပတ်သက်တဲ့အရေးယူအာဏာတတ်မလို့ပါပဲဆောင်ရွက်နိုင်တယ်ရသဆိုးကမဆောင်ရွက်နိုင်ဘူးအဲလက်လုံးမှာတော့တတ်မလို့နေတဲ့ရသဒီကိစ္စမှာရသဆိုးရဲ့ဒီအောက်မှာသူတို့ဆောင်ရွက်ပါမယ်လို့ပြောထားတာအဲ့တော့ကျွန်တော်တို့ကဘလောက်ထိပြုံးဝင်လင်းလင်းပေါ့ဒီအေးအေးမှုတွေဆောင်ရွက်နိုင်တယ်လေဒီ ICO ရဲ့အစီအခံစာပါအချက်လက်တွေကိုဒါတွေကိုဘလောက်ပြုံးလင်းမြင်သာစွာနိုင်ငံကထုတ်ပြနိုင်မလဲနိုင်ငံကလက်ခံနိုင်လောက်တဲ့အခြေအနေအထိကျွန်တော်တို့ဘလောက်ထိလုပ်ပြနိုင်မလဲဆိုတာအဲ့တော့လောလောဆယ်မှာတော့ဒီဟာနဲ့ပဲကျွန်တော်တို့တုံ့ပြန်မှာအဲ့လိုတုံ့ပြန် ICO ရဲ့အစီအခံစာကိုတုံ့ပြန်နေတဲ့အဲ့ဒီအကောင့်တဲ့ foreign နေရာမှာအရေးကြီးဆုံးတာတတ်မလို့ရခံခံနာပါပဲအဲ့တော့တတ်မလို့ရခံခံနာကဒီကျွန်တော်တို့အင်းနေကိစ္စလို့ပွင့်လင်းမြင်သာမှုမရှိဘူးဒီအေးအေးယူတာလေးလည်းလင်းလင်းမြန်မြန်လွတ်တယ်ဆိုရင်နိုင်ငံတကာကတော့ကြည်လည်မှုရမှာမဟုတ်ပါဘူး
။ဆရာဦးစီအောင်မျိုးဘယ်လိုမြင်ပါလဲ။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်နိုင်မလို့မြင်ပါလဲ
။အဓိကကအခုဟာကဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အရင်းပွားနေတာပေါ့နော်။အရင်းပွားနေတဲ့ခါကျတော့ကျွန်တော်တို့စီမှာဒီပြဿနာဖြစ်တယ်။ဖြစ်တဲ့ခါကျတော့ဟိုအားလုံးမှတ်မိလဲဦးမယ်။အဲ့ဒီဟိုတမတော်ကဆိုရင်လည်းသူစုံစမ်းရေးကော်မရှင်တွေပါသူဖွဲ့တာတွေကတစ်ချိန်တစ်ချိန်တော့သူလည်းလုပ်ခဲ့တယ်။နောက်ကျွန်တော်မှတ်မိတော့ဆိုပြည်ထောင်ဝင်ဌာနကလည်းလုပ်တယ်။ဒါပေမဲ့ဒါတွေနဲ့ပတ်သက်ရင်နိုင်ငံတကာကဟိုဘာလဲအတိမတ်ပြုတာတွေပါလေအလေးအလီပြုတာတွေမရှိဘူး။ဒါပေမဲ့အခု ICO ကြီးကြားတဲ့ခါကျတော့ဟိုကော်ဖီအနန်အစီရင်ခံစာလိုပဲဒီရက်ပိုင်းတွေထဲမှာဆိုရင်အဲဟိုကုလဟိုဘာလဲဥရောပသမဂ္ဂတို့ဘာတို့ကလည်းကြေညာချက်တွေသူတို့ထုတ်တာတွေကျွန်တော်တို့တွေ့တယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့သူတို့အများအားဟိုစောင့်ကြည့်နေတယ်ဒါတွေကိုဒီထဲမှာတွေ့တဲ့အချက်တွေပေါ့နော်။ဥပမာလူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုကျုလို့မှုတွေဆိုရင်လည်းအရေးယူပါပါညာဆိုပြီးတော့ပြောတာတွေရှိတော့ပထမတစ်ဆင့်မှာတော့ဒီအစီရင်ခံစာရဲ့ထိရောက်မှုကတော့ရှိသွားပြီ။နိုင်ငံတကာအတိုင်းအဝိုင်းထဲမှာပေါ့။ဒါပေမဲ့အဲ့ဒီဥစ္စာကိုကျွန်တော်ကပြောသလိုပဲတကယ်အကောင့်ထဲပေါ်ပြဖို့တော့လိုတယ်အထူးသဖြင့်ဒီထဲမှာပါဝင်နေတာဟိုတက်မတော်လည်းပါတယ်နောက်နောက်ပြီးတော့မှဟိုဘာလဲလက်နက်ကင်နဲ့တခြားသောအဖွဲ့စည်းတွေပါတယ်နောက်အရက်သားတွေကျူးလွန်တဲ့ဟာတွေလည်းရှိတယ်အဲဒါတွေကိုဘယ်လောက်ထိဟိုလုံနိုင်မလဲပေါ့အဲဒုံဆန်းစုကြည်ကတော့သူကတော့ပြောပါတယ်အချိန်နည်းနည်းပေးပါပေါ့အချိန်နည်းနည်းပေးပါဆိုတော့အဲ့လိုတကယ်လို့အချိန်ပေးလိုက်လို့ဟိုကျွန်တော်ကလို့ပေါ့ဖြည့်ရှင်းပြတာကောင်းတယ်ဆိုရင်တော့နိုင်ငံတကာကလည်းလက်ခံလာမှာပေါ့ဒီအပြင်ကိုခုနဟိုဟာကဟိုပြီးမသွားဘူးသူကဒီနေမြေဟာအခုချိန်ထိကိုဟိုကျွန်တော်တို့ကိုဟိုပြေးမသွားသေးဘူးအဲ့ဒီနေ့တုန်းကဆိုရင်လဲဟိုဘာပြောလဲဆိုတော့ဟိုအစဉ်ပြေးတဲ့အချိန်ပေါ့အစဉ်ပြေးတဲ့အချိန်လုံခြုံရေးရအာမခံချက်ရှိတဲ့အချိန်ဟိုသွားလို့ရမယ်ဆိုတော့အဲ့ဒါလည်းဘယ်ချိန်မှလဲဟိုမသိနိုင်ဘူးအဲ့ဒီလိုမျိုးသွားခွင့်ဒရင်ဌာနတွေပေါ့နော်သွားခွင့်မရှိသေးသရွေ့ပြီးတော့မှနောက်ခုနတော့လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးသရွေ့ကတော့ဟိုတစ်ဖက်ကရတဲ့အသံနဲ့ပဲသူတို့အသုံးပြုမယ်ဆိုတာကတော့ကျွန်တော်တို့ဘယ်လိုမှငြင်းလို့မရဘူးကြောင်မလို့ခုနတော့ ICOE ကိုတေချာအကောင့်ထဲပို့ဖို့လိုတယ်ပြီးတော့မှဒီခုနတော့လို့ပွင့်လင်းမြင်သာမှုရှိအောင်အဲ့ဒီနေရာကိုသတင်းတောက်တွေပါတယ်သွားခွင့်ပြုတာအခုဆိုနှစ်တည်းလဲကြာခဲ့ပြီလေအဲ့ဒါတွေလုပ်ပေးဖို့လည်းလိုတယ်နောက်တစ်ခုကတော့ဘာပြောတာကုလသမဂ္ဂထဲမှာဆိုရင်ကိုစိတ်ကြိုက်အဖွဲ့စည်းပေါ့ကိုမကြိုက်ဘူးဆိုလည်းမပူပေါင်းနဲ့ပေါ့ကြိုက်တဲ့အဖွဲ့စည်းဆိုရင်တော့ပူပေါင်းပါဝင်ဖို့တော့လိုတယ
်နိုင်ငံတကာကအတိအမှတ်ပြုနိုင်တဲ့ဒီ credibility ပေါ့နော်အဲ့လိုရှိနိုင်တဲ့အဖွဲ့စည်းဆိုဆရာဘယ်လိုမြင်ပါလဲဘယ်လိုမျိုးလူကဘယ်လိုအဖွဲ့စည်းမျိုးကဝင်ပြီးတော့ဒါမျိုးတွေကိုဟိုဥစိတ်ပြောမင်းပြောလို့ပေါ့နော်ဒီလိုမျိုးကိုကားချင်တာအထောက်ထားရအောင်လုပ်ဟိုလုပ်နိုင်တယ်လို့ဒီနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်သူကလုပ်နိုင်မလို့
လုံးလုံးဆယ်ရတော့နိုင်ငံကတော့ကုလသမဂ္ဂအထူးလူမှုဥပဒေအထူးကုလနဲ့တော့ဝန်ကြီးရဆက်ဆိုင်ကောင်းတော့အဲသူနဲ့ပဲချိတ်ဆက်ပြီးလို့အဆင်ပြေမနေတူတယ်ဘာလို့ဆိုတော့လူခွင့်ရေးကွန်ဖရင့်နဲ့ဆိုလို့ရှိရင်ဝန်ကြီးအဆင်မပြေဘူးအဲ့တော့အဆင်ပြေတဲ့လူနဲ့ပဲချိတ်ဆက်ဖို့လိုတယ
်နိုင်ငံတကာရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ narrative ဟိုပေါ့လေမကောင်းတဲ့ဥစ္စာကိုဟိုကျန်ပြီးကောင်းအောင်လုပ်ဖို့မီဒီယာတွေမှာတာဝန်ရှိရလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဥစီတော်မြင့်အမြင်ကိုသိပြရစီဘယ်လိုမြင်ပါလဲ
။မီဒီယာဆိုတဲ့ဥစ္စာကကျွန်တော်တို့ကဟိုရိုးရိုးလေးပြောမယ်ဆိုတာဒါကဘာလုံးရဲ့အမှန်တရားပါပဲ။ဖြစ်နေတဲ့ဟာတစ်ခုကိုမဖြစ်ဘူးဆိုတဲ့ဟာမျိုးပေါ့နော်။လုံးဝဆန့်ကျင်ဘက်ကြီးကျွန်တော်တို့ဟိုလှုပ်လို့ရမှာမဟုတ်ဘူး။တကယ်ပုံရိပ်ကိုပဲကျွန်တော်တို့ကပြန်ဖော်တာမီဒီယာဆိုတဲ့သဘောတဘာဝ။ဒါပေမဲ့အဲ့ဒီထဲမှာတော့ရှိတာပေါ့နော်မတူတဲ့ဒီမီဒီယာတွေရဲ့သဘောတဘာဝအကြောင်းမို့လို့နောက်နိုင်ငံတွေနဲ့ဟိုကွာခြားတဲ့သဘောတဘာဝအကြောင်းမို့လို့နည်းနည်းလေးကုနာလို့အခြေကားတာနည်းနည်းလေးမကန်လောက်တာဒါကတော့ရှိမှာပဲဒါပေမဲ့ရေးစီးကြောင်းကြီးကတော့အဲ့လိုမဟုတ်ဘူး तू ဖြစ်တဲ့အဖြစ်အပျက်ကို तू ကဟိုပြန်ပြီးတော့မှထင်အောင်ကြိုးစားကြတာကြီးပဲအဲ့တော့အရေးကြီးတာကတကယ်ဒီမှာကောင်းတဲ့ဟာတွေလှုပ်ထားတယ်ဆိုရင်အဲကုနာတော့ကပြောသလိုမီဒီယာတွေကလည်းကောင်းတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတင်ပြကြမှာပဲ အခုလိုလိုစေရရခိုင်ပြည်နယ်မှာအဲ့ဒီဖြစ်နေတဲ့ပြဿနာကအဲ့လိုမျိုးတင်ပြဖို့နေနေသတာကျွန်တော်တို့ဒီမှာလုံးလတ်တော့တွားခွင့်ရမှာရမှာမရခဲ့ပဲမရတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုလုပ်တင်ပြမလဲအဲ့ဒါတွေနဲ့ပတ်သက်လို့အစိုးရတော်၎င်းဘသူကတော်၎င်းပေါ့နော်မီဒီယာကိုအပြစ်တင်မယ်ဆိုရင်ကျွန်တော်ထင်တယ်အဲ့ဒါမှားမလို့ထင်တယ်အဲ့ဒီဥစ္စာတကဘာလုံးလည်းဒီတိုင်းပဲဘသူမှကျွန်တော်ထင်တယ်အပြစ်တင်စရာအကြောင်းကိုမရှိဘူးအရေးကြီးတာကိုပုံရိပ်ကောင်းအောင်လုပ်ပြီးရင်ကိုလုပ်ရက်တွေကောင်းအောင်လုပ်ပြီးပြီဆိုရင်ဘယ်မီဒီယာမှကိုစိုးရိမ်စရာလည်းမလိုကဲကြည့်လို့ရတယ်မြင်လို့ရတယ်မေးမြန်းလို့ရတယ်ဒီလိုပဲတွားမှာဒါကဘာကြီးကတွားနေတယ်ဒီစီကြောင်းပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အရေးကြီးတာတော့ဒီမြန်မာအစိုးရပြန်ကြားရေးဌာနပေါ့နော
်
ပြန်ကြားရေးဌာနကအထူးကလုပ်အောင်ပဲပေါ့ဒီလိုမျိုးပုံရိပ်ပြန်ပြီးကောင်းလာဖြစ်တယ
်
ဟုတ်ကဲ့အများကြီးကျေးဇူးတင်ပါတယ်ဆရာပါ